လေးစားရတဲ့သောတာရှင်များရှင်လူဝီ16ပြင်သစ်ဘုရင်ရဲ့မိဖုရားကြီးမေရီအင်တွိုင်းနက်ကလူလူတွေငတ်မုံခေါင်းပါလို့ဆန္ဒပြကြတော့ပေါင်မုတ်မရှိရင်ကိတ်မုတ်စားပါလားလို့ပြောခဲ့ပါတယ်16ရာစုရဲ့ပြင်သစ်တော်လှန်ရေးကြီးစတင်ပေါက်ကွဲဖို့ဤကက်လာတဲ့ကာလမှာထွက်ပေါ်လာတဲ့စကားဖြစ်ပါတယ်မိဖုရားကြီးအဖို့စားစရာပေါင်မုတ်မရှိခြင်းနေရာမှာကိတ်မုတ်ကိုအစားထိုးလို့ရနိုင်တယ်လို့ထင်ခဲ့ပါတယ်အုပ်စိုးသူနဲ့အဖိနှိတ်ခံပြည်သူကြားကြီးမားလာတဲ့လူဒန်းစားအသည့်ကွာခြားချက်ကိုကြားလို့နေပါတယ်ဘာစတီအချင်းထောင်ရဲ့ဘူးဝတကားကြီးကျိုးပြက်ပွင့်ထွက်သွားစေဖို့ထိမှန်တိုးဆောင်ရတဲ့အကြောင်းရင်းတွေထဲမှာမိဖုရားကြီးစကားတခွန်းလဲအပါအဝင်ဖြစ်ပါလိမ့်မယ်လူလူဆန္ဒနဲ့မကန့်ညီတဲ့အုပ်စိုးသူတွေကိုတော်လှန်ပြောင်းလဲပစ်တာတိုးတက်တဲ့လူအဖွဲ့ကြီးနဲ့ဖောက်ပြန်တဲ့လူအဖွဲ့ကြီးရဲ့ပရိပကဟာလူသမိုင်းနဲ့ချီပြီးရှိခဲ့ပါတယ်မြမပြည်မှာဖောက်ပြန်သူတွေရဲ့အုပ်ချုပ်ရေးကိုပြောင်းလဲပစ်ဖို့အထင်ကြီးရှိခဲ့တဲ့အရေးတော်ပုံတွေအများအပြားရှိခဲ့ပါတယ်ကျွန်းဆွယ်အရေးချင်း7 July မှိုင်းရပြည့်ဦးတန့်အလုသမားအရေးချင်းအစရှိတဲ့အရေးတော်ပုံတွေကိုစစ်အာဏာရှင်ကလက်နက်အားကိုဖြိုခွင်းနှိပ်ကုတ်လို့လူမှုဆန္ဒတွေယာယီတိမ်မြုပ်ခဲ့ပေမဲ့ရှစ်လေးလုံးအရေးတော်ပုံမှာတော့လူမှုဆန္ဒတွေအရှိန်အဟုန်နဲ့ပေါ်ပေါက်ခဲ့ပါတယ်မြမကြီးစစ်အာဏာရှင်ဆက်ဆက်နိုင်ငံရေးအကျက်တဲဖြစ်လာရင်ထွက်ပေါက်အနေနဲ့အထီးကယုံတွေကောလာဟာလတွေကုံစင်းလုံးအတက်အကျတွေဒေါင်းကစားခွင့်တွေနဲ့လူတို့ကိုလှည့်ပြားအုပ်ချုပ်ပြီးအာဏာမြဲအောင်အမြဲလုပ်ခဲ့ပါတယ်။ဖောက်ပြန်တဲ့အစိုးရများဟာလူတို့ဆန္ဒအစ်စ်အမှန်ကိုအင်မတန်ယုံရှာစိုးရုံပါတယ်။ခါးပြီးပါတယ်။ဒါကြောင့်တရားနီးလန်းကြကြဘတော်မှဖြည့်ရှင်းလို့မရှိပါဘူး။1988ဇူလိုင်လမှာကျမတို့နဲ့မိလိုဖလိုနေတဲ့ဦးလေးတွေနဲ့အတူသူတို့ရဲဘော်တွေအင်းစိတ်အချင်းထောင်ကနေပြန်တို့လာခဲ့ပါတယ်။ကိုကိုကျိုးမြန်ဦးလာတင်အောင်ဦးမြစိတ်ကျောင်းသားကောင်းကောင်ဦးလာရွှေတို့ပါလွတ်လာပါတယ်။အဲ့ဒီနေ့ကဒေါ်တော်ဒေါ်ခင်မအေးနဲ့အတူကျမတို့ပါတိတ်စေးရေးပန်းမွင့်ချင်နေတဲ့အချိန်မှာမဆလာစစ်ထောင်လိုင်းကြီးကခြံချင်းကပ်ရဲ့ဦးလာတင်အောင်နဲ့ဦးလာရွှေကိုအိမ်အထိကားနဲ့လိုက်ပို့ပေးပါတယ်။ဒီအကြောင်းကိုစစ်ထောင်လိုင်းကြီးကဒေါ်ခင်မအေးခမားခင်မုန်းကိုကျွန်တော်တို့အိမ်နံရရောက်ပြန်ပို့ပေးတယ်နော်လို့အပေါ်ကြီးကပြောခဲ့ပါတယ်။ဒီတော့ဒေါ်တော်ကချက်ချင်းပဲရှင်တို့ဖမ်းတော့ကလည်းအိမ်နံရရောက်လာဖမ်းတာပဲ။အိမ်ရောက်ပို့ပေးရမှာပဲလို့ရဲရဲဝံ့ဝံ့ပြန်ချေပခဲ့ပါတယ်။ကျမတို့ကြီးရင်းရတဲ့တိုင်းဝိုင်းကလူတန်မိုးကိုသူဘလောက်အနစ်နာခံလဲသူဘလောက်ကိုကြိုးစွန့်လဲဆိုတာနဲ့တိုင်းပါတယ်။ဘယ်လောက်ချမ်းပါလဲဆိုတာနဲ့မတိုင်းပါဘူး။ဒါကြောင့်လဲကျမတို့ပင်မဆင်းရဲတဲ့တန်းကိုခံနိုင်ခဲ့တာပါ။ဒါအပြင်ကျမတို့ငငယ်တဲ့ကတပွက်ထဲနဲ့တပွဲလုံးမရှုံးသေးနဲ့ကိုကိုကိုနေရာချတတ်ဖို့အရေးကြီးတယ်။ကိုကိုကိုနေရာချတတ်ရမယ်။အတိတရားဘယ်ကလာလဲပဝင်းငင်ကလာတယ်ဘဝမှန်မှအတိမှန်ပဲဆိုတဲ့စကားတွေနဲ့ကျမတို့ကြီးပြင်းရတာပါအခုလဲထောင်ကလွတ်လာတာနာယီပိုင်းသာရှိသေးတဲ့ဦးလာတင်အောင်ကသူ့အိမ်ကိုဖျက်သွားတဲ့နေရာမှာကျမတို့ဆေးချယ်နေတာကိုခဏရက်ကြည့်ပါတယ်ကျမတို့နောက်ကျောင်းကစာတန်းကိုမြင်ပြီးဘသူရေးတာလဲလို့မေးပါတယ်ဆေးကွက်မမှောက်ပါစေနှင်းလို့ရေးထားတဲ့စာတန်းမှာအလုရှင်ဦးအောင်ရေးထားတာပါလို့ကျမကဖြေလိုက်ပါတယ်ဒီတော့ဦးလာတင်အောင်ကမိတနာနင်ကအောက်ကပြန်ရေးလိုက်မှောက်ပါဖြစ်တုံးလို့ဒါဆိုအလုရှင်ကပြန်ရေးလိုက်မယ်။မှောက်ရင်ရောရမယ်။ဘလောက်ကြလဲဆိုတာ။အဲ့ဒါပိုစတာတိုက်ပွဲလို့ခေါ်တယ်။နားလေလားလို့ပြောပါတယ်။နောက်မကြခင်မှာပိုစတာတိုက်ပွဲတို့လူမှုဆန္ဒထုတ်ဖော်ပွဲတို့ဆိုတာကိုကျမကိုယ်တိုင်ပါဝင်ကြုံတွေ့ရပါတော့တယ်။ညီမရုပ်ရှင်တန်ကြားကနေလူမှုနဲ့တင်းကွာတဲ့ဘူနေဝင်းစကားကကျမတို့လူလူရဲ့နှလုံးတင်ကိုချိုးနှိမ်လို့မရအောင်နာကြီးခံရင်းစီခဲ့ပါတယ်။သမိုင်းတွင်စကားတခွန်းစာတလုံးကနေပြီးကာရဂန်ရှင်လူပုဂ္ဂိုလ်အကြောင်းနဲ့သူနဲ့ဆက်ဆက်နေတဲ့သူခေသူဝင်းကျင်သူနောက်ခံတွေကိုစန့်ထုတ်ကြည့်မြင်လို့ရနိုင်ခဲ့ပါတယ်။1962ခုမှာဘိုးနေဝင်းအာနာရရချင်းပြည်သူလူထုကိုဒုတ်ဒုတ်ချင်းဓာဓာချင်းဆိုပြီးစိန်ခေါ်အနိုင်ကျင့်ခဲ့ပါတယ်။အခုလဲမဆလာပါတီကနေသူထွက်ခါနေကြည့်သူနဲ့တက်မတော်ကိုတွေးခွဲခဲ့ပါတယ်စစ်တပ်ဆိုတာမိုးပေါ်ထောင်မဖြစ်ဘူးတဲ့တဲ့ဖြစ်တယ်လို့ပြောပြီးမိငုံးပြောတဲ့စင်မုံကနေဒေါသတကြီးစင်းသွားပါတယ်ဘိုးနေဝင်းပြောခဲ့တဲ့စကားကဗမာပြည်သူလူထုတွေကိုသွေးညီကြစီပြီးဘဝများစွာကိုရိုက်ချိုးဖျက်ဆီးခဲ့ပါတယ်က ကျမတို့ဖြတ်တန်းကြီးပြင်းလာရတဲ့ခေတ်ကစစ်အာဏာရှင်စနစ်ပါ။ပြည်တွင်းစစ်ကိုကောင်းရမ်းလူချိန်မုံရင်စစ်အဖြစ်သာတည်ခွင့်ပြုထားတဲ့ခေတ်။အထက်ကကောင်းတယ်အောက်ခြေကအသုံးမကျဘူး။နိုင်ငံကိုကောင်းနဲ့မတိုက်နဲ့ဆိုတဲ့စကားတွေနဲ့ချိန်ချောက်တုံ့နှောင်ခံထားရတဲ့ခေတ်ပါ။ဒီလိုအခြေအနေမှာလူမှုအုံကြွမှုကြီးဆိုတဲ့88ရေးတော်ပုံကြီးမှာကျမတို့ပြည်သူလူထုစံနာအမှန်တွေကိုထုတ်ဖော်တိုက်ပွဲဝင်ခဲ့ပါတယ်။88လ88မှာတော့ရွှေတကုံရင်ရင်ကြီးမြမပြည်ရဲ့ရှေပြေးနမိတ်ကိုကြိုတင်သိထားတဲ့အလားနာကျင်ကြေကွဲလို့ငြိမ်သက်နေပါတယ်။အနော်ရထာလန်းနဲ့စုလင်မီးပွိုင်နာမှာဘတ်စကားပေါ်ကနေပြင်ညာချက်တွေကျဲချသွားပါတယ်။ရုတ်တရက်33လမ်းထဲကခွတ်တောင်းအလံဆွန့်ပြီးထွက်လာတဲ့ပင်နီတိုက်ပုံဝစ်ထားတဲ့လူငယ်တွေသူတို့ရဲ့နောက်မှာဇွဲကုန်ခန်းထားတဲ့သူတွေတတရာလမ်းပေါ်ဇွဲကုန်ချပြီးကျောင်းသားကျောင်းသူတွေစစ်အာဏာရှင်ရဲ့ရက်စက်မှုမတရားမှုတွေကိုထုတ်ဖော်ပါတော့တယ်။အာမန်ပါပါရဲရင်တက်ကြွသွားလူတို့တွေနားလည်နိုင်တဲ့လူတို့ရင်ထဲကိုအလွယ်တကူရောက်ရှိသွားနိုင်တဲ့လူတို့ခံစားနေရတာတွေနဲ့တထက်သေးကြတဲ့စကလုံးတွေကိုတယောက်တစ်လက်ဟောပါတော့တယ်။ခွတ်တောင်းအလံကလေးမာတစ်ဖက်ပြက်လွင့်လို့ရက်ကြည့်နားထောင်နေတဲ့ပြည်သူလူတို့ရင်ထဲမှာလည်းတလှက်လှက်နဲ့စစ်အာဏာရှင်ရဲ့ဖိနှိပ်မှုကိုတော်လှန်လိုတဲ့စိတ်တွေယုံကြွလာခဲ့ပါတယ်။အဲ့ဒီအချိန်မှာပဲကျောင်းသားကျောင်းသူတွေကလူတို့ကြီးကိုလှမ်းပြီးပြောလိုက်ပါတယ်လူလူကြီးအမများကျွန်တော်တို့နဲ့ယုံကြည်ချက်ချင်းတူမယ်ဆိုရင်ထပ်တူကြမယ်ဆိုရင်ကျွန်တော်တို့နဲ့တိုက်ပွဲဝင်ခဲ့ပါတဲ့ဒါ8ရက်8လ88ရက်ပထမဆုံးတိုက်ပွဲခေါ်တမ်းပါပဲ